ရွှေကောက်ပွဲမှာရှုံးနိမ့်သွားတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဂျားကလာကြံနေသေးတဲ့တပ်တန်းမှာနိုင်ငံချိုးကိုဆောင်ရွက်ကြဖို့ဒီကနေ့လွှတ်တော်စာဖွင့်စဉ်မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောကြားပါရယ်ရွှေကောက်ပွဲမှာတနင်္ဂနွေလုံးအပြတ်သက်နိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွှေကောက်ပွဲအောင်နိုင်ခဲ့တာနဲ့ပတ်သက်ပြီးပြည်သူတွေအမှုပညာရှင်တွေဝိုင်းဝန်းကူညီခဲ့သူတွေကိုကျေးဇူးတင်ဂုဏ်ပြုကြောင်းတည်ထောင်တွေ့ဆုံပွဲလေးတွေကျင်းပတာကလွဲလို့ထူးထူးခြားခြားတခန့်တနာကျင်းပခဲ့တာမရှိပါဘူး။ပြည်နယ်တွေမှာရှုံးနိမ့်သွားတဲ့တိုင်းသားနိုင်ငံရေးပါတီတွေကတော့ပြည်နယ်တွေရဲ့စိုးရိမ်မှုတွေနဲ့ကြံနေသေးတာကိုသိရပါတယ်။ပြည်နယ်ဝင်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့အတွက် NLD အစိုးရလက်ထက်မှာတိုင်းရင်းသားပါတီတွေလိုချင်တဲ့အတိုင်းဖြစ်လာပါမလားဆိုတာကအ ਨੇ စုံတိုင်းရင်းသားပါတီတွေဘက်ကစဉ်းစားနေကြတဲ့အချက်ဖြစ်ပါတယ်။ဒီတစ်ချိန်လွှတ်တော်ကတနင်္ဂနွေလုံးပြစ်ခတ်ရစဲရေးစာချုပ်ကိုအတိအမှတ်ပြုပေးဖို့လိုအပ်ပြီးဘတ်ဂျက်ကိုပြဋ္ဌာန်းပေးရမယ်လွှတ်တော်ဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမှဦးစန်းညွန့်လွင်ကပြောပါတယ်။
အခုဒီလွတ်တော်မှာအရေးကြီးတာက NPA အကောင့်လက်မှတ်ကိုဒီမှာပြုပေးဖို့ပေါ့နော်အဲ့ဒါတစ်ချက်အရေးကြီးပါတယ်နောက်ပြီးတော့ဒီမလုပ်မယ့်စိတ်ကဒီလာမယ့်ဘတ်ဂျက်အတွက်ကိုပြည်သူ့မှန်းကျင်ရေးပေါ့နော်အဲ့လောတစ်ခုသူတို့အပြည့်အစုံမရမှာဒါမှမဟုတ်အစိုးရစတာငွေကိုတုံးသွဲလို့ရတယ်
နောက်အစိုးရနဲ့လွှတ်တော်အတွက်ဝင်တော့ဝင်ဖို့တွေမဖြစ်အောင်ဒီလွှတ်တော်တက်တန်းမှာအပြီးဖြတ်ပေးရမယ့်ဥပဒေတွေလည်းရှိတယ်လို့ရခိုင်မျိုးသားပါတီအတွင်းရေးမှူးဦးဦးလှစောကပြောပါတယ်
ဒီချိန်မှာလွတ်တော်ထဲမှာရှိတဲ့ပေါ်ရှုံနှိမ့်သွားတဲ့ပါတီကြီးရဲ့ကိုယ်စားလှယ်တွေအနေနဲ့သဘောထားကြည့်ဖို့ပေါ့လေသဘောထားကြည့်ပြီးတော့နောက်လာမယ့်ဆိုအပ်တဲ့အတွက်ဝန်ထုံးအမကြီးတွေဖြစ်နိုင်မဲ့ကိစ္စမျိုးတွေကိုဒီချိန်တွဲမှာအဆုံးသတ်ခဲ့စေခြင်းနဲ့အဲဒီတော့ငါးနှစ်အတွင်းမှာဘာမှမရေမရာရဲ့ပြဿနာကြီးတွေကိုနောက်လာမယ့်ဆိုအပ်တဲ့အတွက်ခြံထားခဲ့တဲ့ဆိုတာမျိုးပြဿနာတွေအစပေါ်ထားခဲ့တဲ့ဆိုတာမျိုးတော့ဒီအချိန်တူကာလတွေမှာမရှိစေခြင်းဘူးဖြတ်စရာရှိတယ်ကိုရဲရဲရဲပြက်ပြက်သားသားဖြတ်ခဲ့ပေါ့လေနောက်လုတ်တဲ့လူတွေအနေနဲ့လည်းဒီပြည်တော်စုမြန်မာနိုင်ငံကြီးဖွံ့ဖြိုးတိုးတက်ဖို့အတွက်ကောင်းကောင်းမွန်မွန်လေးလမ်းကြောင်းတစ်လေးပေါ်မှာလုံနိုင်အောင်ပြဿနာအရှုပ်ရှင်းကြီးတွေကိုတော့တက်နိုင်သမျှတင်ထားခဲ့စေခြင်းနဲ့
ဒီတစ်ချိန်လွှတ်တော်အစည်းအဝေးတွေဟာနိုင်သူရှုံးသူတွေပြန်လည်စုစည်းကြပြီးနောက်အစိုးရလက်ထက်လွှတ်တော်နဲ့အစိုးရအသစ်ကိုအကူအညီပေးနိုင်မဲ့အပြောင်းလဲကိုချုံးမွန်အောင်လွှတ်ဆောင်ပေးမဲ့လွှတ်တော်အစည်းအဝေးတွေအဖြစ်မြင်လို့ကြပါတယ်။ဒီလွှတ်တော်တက်တန်းဟာလာမယ့်ဇန်နဝါရီလကုန်လောက်မှာတက်တန်းကုန်ဆုံးမှာဖြစ်ပါတယ်။နောက်လာမယ့်လွှတ်တော်အသစ်တက်တန်းကတော့ဖေဖော်ဝါရီလသို့မဟုတ်မတ်လထဲမှာစတင်နိုင်မယ်လို့ပြောနေကြပါတယ်ရှင်။